ယူကရိန်းနိုင်ငံကီမြို့တော်ကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကယူကရိန်းနိုင်ငံအတွက်ဒေါ်လာ1ဘီလီယံတန်တထောင်အကူအညီသစ်ကိုဗုဒ္ဓဟူးနေ့မှာကြေညာပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဟာယူကရိန်းနိုင်ငံကီမြို့တော်ကိုကြိုတင်ကြေညာခြင်းမရှိဘဲနေ့ရက်ချာခီးစဉ်ဖြစ်ဗုဒ္ဓဟူးနေ့ကရောက်ရှိတာဖြစ်ပါတယ်။ဒါဆိုရင်2022ခုနှစ်ဖေဖော်ဝါရီလမှာရုရှားတို့ယူကရိန်းကိုကျူးကျော်ပြီးနောက်ပိုင်းနိုင်ငံခြားရေးဝန်ကြီးရဲ့၄ချိန်မြောက်ခီးစဉ်လည်းဖြစ်ပါတယ်။ယူကရိန်းကိုတင်ကားပြည့်ယူရေနီယံဓာတ်အနည်းငယ်ပါတဲ့ခြေစံတွေပေးပို့မယ်လို့လည်းအမေရိကန်ပြည်ထောင်စုကဗုဒ္ဓဟူးနေ့မှာကြေညာခဲ့ပါတယ်။အငင်းပွားပွဲအလားတူလက်နက်ကြီးတွေယူကရိန်းကိုပေးပို့ရတဲ့အတွက်ဗြိတိန်ကစတင်ခဲ့ပြီးနောက်မှာအခုအမေရိကန်ရဲ့ပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်ရှင်။